ARS အစွန်းရောက်အချမ်းဖက်အုပ်စုဟာရခိုင်ပြည်နယ်ထဲမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ကြိုးပမ်းခဲ့တယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးဖို့ကပြောဆိုလိုက်ပြီးကမ္ဘာမီဒီယာတွေကရခိုင်ကိစ္စရေးသားမှုတွေဟာတည်င်းမှအများစုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြက်မိကြောင်းလည်းသူကပြောပါတယ်ဒီပြဿနာတွေကိုကျော်လွှားဖို့ဆိုရင်တည်င်းမှန်တွေကိုကဘာကပိုတိလောက်အောင်လုပ်ဖို့လိုတယ်လို့သမိုင်းပညာရှင်တူကထောက်ပြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါရခိုင်မြောက်ပိုင်းမေယူဒေသလို့ခေါ်တဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ချက်နဲ့ ARSA အစွန်းရောက်အကြမ်းဖက်အုပ်စုကကြိုးပမ်းခဲ့တယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်ထွန်းကစတေမာ6ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Current round of attack clearly indicates the intention of the extremist terrorist group to separate the territory of Rakhine
အခုတခေါက်တိုက်ခိုက်မှုကိုကြည့်ရင်အစွန်းရောက်အကြမ်းဖက်အုပ်စုကရခိုင်ဒေသကိုမြန်မာနိုင်ငံကနေခွဲထွက်ပြီးမူစလင်တီးခြားနယ်မြေတစ်ခုထူထောင်ဖို့ရွယ်ချက်ရှိရှိကြိုးပမ်းလာတယ်ဆိုတာထင်ရှားပါတယ
်နိုင်ငံကပြည်ပကစောင့်ကြည့်ရေးICG အဖွဲ့ရဲ့စစ်တမ်းရ ARSA အုပ်စုကို2013ခုနှစ်ကတည်းကစတင်ဖွဲ့စည်းလေ့ကျင့်ခဲ့တာဖြစ်ပြီးဒီအဖွဲ့ကိုပါကစ္စတန်မှာမွေးပြီးဆော်ဒီအာရေဗျာနိုင်ငံမှာကြီးပင်းတဲ့အာဒူလာအဘူအမာဂျူနီနီဆိုသူကဦးဆောင်ခဲ့တာပါအစောပိုင်းမှာဟာဝိုင်းဆိုတဲ့အမည်ကိုသုံးခဲ့ပြီးနောက်ပိုင်း ARSA အဖွဲ့အဖြစ်ရပ်တည်က2016အောက်တိုဘာလမှာမောင်နှုတ်ဒေသတစ်ဝိုက်နေကြာသောရဲစခန်းတွေကိုတိုက်ခတ်ခဲ့ကာအခုတစ်ခေါက်2019အောက်တိုဘာလကုန်ပိုင်းမှာတိုက်ခတ်ခဲ့တာပါရခိုင်မြောက်ပိုင်းမြို့ဒေသမှာအစ္စလမ်ဘာသာရေးတည်ထောင်နယ်မြေတစ်ခုထူထောင်မှုကိုဒုတိယကမ္ဘာစစ်ကာလကတည်းကကြိုးပမ်းခဲ့တဲ့သမိုင်းရှိခဲ့ကြောင်းဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်းကပြောပါတယ
်သူကသမိုင်းအစဉ်လာရတော့ဗမာပြည်မှာဒီဂျပန်ခေတ်ကအဲ့နေရာမှာမွတ်စလင်ဒေသသူတည်ထောင်မှုကြံစည်ခဲ့ဘူးတာပဲဒီအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုမှာဒီဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲရှိသေးတယ်အဲ့ဒီပါကစ္စတန်မှာသူကခွဲထွက်ဖို့ရခိုင်ဘက်ကမွ슬င်ကသူ့နိုင်ငံမွ슬င်နိုင်ငံတည်ဆောက်မှုကြိုးစားတော့ပါကစ္စတန်ကလက်မခံဘူး။ဒါနဲ့သူအဲ့ဒီကိစ္စပြက်သွားတာ။ဒါမအောင်မြင်ဘူး။အဲ့ဒီတုန်းကတော့ဒီရိုဟင်ဂျာတွေဘာဒီနာမည်မသုံးသေးပါဘူး။သူမူဂျာဟီဒင်မူဂျာဟစ်တပုံထပြီးတော့နောက်ပျောက်သွားတယ်ဒါပဲ
။ကမ္ဘာအခင်းချင်းမှာ IS အစ္စလာမစ်အစွန်းရောက်တွေအရှေ့အလယ်ဘက်မှာအခြေကိုယူဖို့ခက်လာတာကြောင့်မြန်မာအပါဝင်အရှေ့တောင်အာရှဘက်ကိုခြေဦးလှည့်လာတယ်ဆိုတဲ့ယူဆချက်တွေလည်းရှိနေတာပါ။ဒီပေါ်မှာဒေါက်တာအောင်ခင်းရဲ့အမြင်ကတော့
ဒီမွတ်စလင်အစွန်းရောက်ဟိုဩဇာရှိဖို့ကိစ္စကတော့ဗမာပြည်ကတော့တိတ်လားလာမရှိပါဘူးသူတို့ဩဇာလွှမ်းမိုးနိုင်တဲ့နေရာချက်ဖင်မှုသူရွေးချက်ရှိပုံရပါတယ်ဒီရွေးချက်နဲ့ဒီဖိလစ်ပိန်းတို့ဘာလို့အင်ဒိုနီးရှားတို့ဘာလို့မှလုပ်တယ်ဒါပေမဲ့ဒီဩဇာအလားအလာသိမ့်မရှိပါဘူးသူတို့မွတ်စလင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့မလေးရှားတို့မှတော့ဒါမျိုးလုပ်လို့မရဘူ
းရကိုင်းဒေသနဲ့ပတ်သက်လို့သတင်းမှားတွေနဲ့တကဘာလုံးမှာဝါဒဖြန့်လှုံ့ဆော်နေတာကိုတွေ့ရတဲ့အတွက်စိတ်ပြက်ဝမ်းနည်းမိကြောင်းပုံနှိပ်မီဒီယာတွေနဲ့အတန်လှွင့်မီဒီယာတွေကတဆင့်ရခိုင်အခြေအနေသတင်းမှားတွေကိုဖြန့်နေသလိုလူမှုကွန်ရက်မီဒီယာတွေမှာပါသတင်းမှားတွေဖြန့်နေတာကြောင့်လူတွေကိုထင်အောင်ထင်မှားဖြစ်စေပြီးဒီလိုလှုပ်ရက်မျိုးကိုလုံးဝလက်မခံနိုင်ဘူးလို့အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကပြောခဲ့တာပါဒီလိုညှဉ်းညက်ထုတ်နေုံနဲ့ပြဿနာဖြေရှင်းရမရောက်ဘူးလို့ဒေါက်တာအောင်ခင်ကပြောဆိုလိုက်ပါတယ
်အစိုးရပြောတယ်ရခိုင်ဘင်္ဂလီဘက်ကနေပြီးတော့တို့ဝါဒပြန်တိုက်ပွဲဟာထိရောက်တယ်လို့ဖြစ်နေတယ်ဘာလို့တို့ကအင်္ဂလိပ်လူရေးတဲ့သားတဲ့လူတွေတို့ဘက်ကများတယ်ရိုဟင်ဂျာဘက်ကနေပြီးတော့အခုအာလူခွင့်ရေးတို့ဘာလို့ဒီအင်္ဂလိပ်စာနေစင်းတွေကပါလိုက်ရေးနေတော့အင်္ဂလန်မှာလည်းတို့ဘက်ကရေးကြတယ်အဲ့တော့တို့ကတော့ငိုးပြနိုင်တဲ့လူတွေစင်းရဲကြောင်းပြနိုင်တဲ့လူတွေဆိုတော့ဒါတို့ဟုတ်ပြီဖြစ်စီမဟုတ်စီဖြစ်စီဝါဒပြတိုက်ပွဲကတော့ဒီအနောက်နိုင်တဲ့နိုင်ငံမှာတော်တော်စူးစရဝင်းနေတယ်ဝါဒပြတိုက်ပွဲကိုကုလသမဂ္ဂကလည်းလက်ခံနေနောက်ဆုံးပဲအသုံးနှုန်းကစပြီးတော့ပေါ့ဗျာစာနေစင်းနေရာလေလက်ခံနေဒီဗမာဘက်ကတော့ဒါမျိုးမဟုတ်ဘဲနဲ့သူတို့လုတ်တာကိုလိုက်ပြီးခြေပနိုင်တဲ့အစ်စ်မရှိတော့ဗမာဘက်ကလည်းဒါမျိုးရေးပြဖို့လိုတယ်သူတို့ရဲ့ဒီအဖြစ်မှန်ကဘယ်လိုဆိုတာကိုသူတို့လိန်နဲ့ဘယ်လိုလိန်နေဆိုတာမျိုးအတိအကျဒီအင်္ဂလိပ်လိုရေးပြဖို့လိုတယ်ကမ္ဘာစာနေစင်းကိုထိသွားအောင်လို့အဲ့တော့အဲ့လိုမျိုးအင်္ဂလိပ်လိုမရေးဘဲနဲ့ဗမာပြည်မှာနေလျှောက်ပြီးတော့ဟိုအော်နေဒီရုပ်သာကိုဘလုံးကောင်းတဲ့လာတာသလိုဖြစ်နေမှာကဘာလက်ခံမှာမဟုတ
်ရခိုင်အရင်နဲ့ပတ်သက်လို့ဒါတွေကိုအကြမ်းဖက်မှုဥပဒေအရကာကွယ်သွားမယ်ကိုယ်နိုင်ငံပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမယ်ဒါပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့ဦးတောင်ထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ